မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSTF မြောက်ပိုင်းဒုဥက္ကဋ္ဌအပါဝင်ဖမ်းဆီးထားသူ၃ယောက်ထက်က၂ဦးကိုမတရားတင်ဥပဒေပုံမှန်ဆက်ခွန်တင်နဲ့ထောင်ဒဏ်2နှစ်စီဒီကနေ့အချမှတ်လိုက်ပါတယ်။ဒီလိုလောရက်ကမြန်မာပြည်ငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်နေတဲ့အဖွဲ့အစည်းတွေအတွက်ယုံကြည်မှုကျဆင်းစေတာကြောင့်ဖမ်းဆီးခံထားသူတွေကိုအမြန်ဆုံးလွတ်ပေးဖို့ ABSTF ဗဟိုကတောင်းဆိုလိုက်သလိုနိုင်ငံရေးလေလာသူတွေကလည်းဒီလိုဖမ်းဆီးအရေးယူတာမဖြစ်သင့်ဘူးလို့ဝေဖန်ကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မတ်မီခါကတင်ပြထားပါတယ်ရှင်။
နိုင်ငံလုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA လက်မှတ်ရေးထိုးထားတဲ့ ABSDF အဖွဲ့ရဲ့မြောက်ပိုင်းဒေသဒုတိယဥက္ကဋ္ဌဦးအောင်ဆွေဦးဗိုလ်အဆင့်ရှိသူဦးမောင်ဦးနဲ့အရက်သားဦးကိန်းမြင့်တို့ဟာမွန်းကြီးမြို့မှာကွယ်လွန်သွားတဲ့တပ်ဖွဲ့ဝင်တဦးရဲ့ဇာပနာကိုတွားရောက်ခြင်းအတွင်းပြီးခဲ့တဲ့နိုဝင်ဘာ30ရက်နေ့ကဖမ်းဆီးခံခဲ့ရတာပါ။မတရားအသိဥပဒေပုံမှစက္ကွန်တင်းနဲ့တရားစွဲခံခဲ့ရတာဖြစ်ပါတယ်ဒီကနေ့မှာတော့ဒုတိယဥက္ကဋ္ဌဦးအောင်ဆွေဦးဗိုလ်အဆင့်ရှိသူဦးမောင်ဦးတို့ကိုပုံမှန်စက္ကွန်တင်းနဲ့ထောင်နှစ်စီချမှတ်ခဲ့ပြီးကြံတူးကိုတော့တရက်တည်းလွတ်ပေးခဲ့တယ်လို့ဒီကနေ့အမိန့်ချတဲ့အချိန်မှာတရားရုံးမှာရှိနေတဲ့ ABSDF အဖွဲ့ကိုဝန်းရံသူတဦးဖြစ်တဲ့ကိုစိန်အေးကပြောပါတယ်
ဟုတ်တယ်ကိုအောင်ဆွေဦးနဲ့ကိုမောင်ဦးနှစ်နှစ်ချပါတယ်စက္ကွန်တင်းနဲ့အဲဟုတ်ဆိုတော့မောင်ကင်းကကားဆရာတော့သူကခေါ်ရတာတော့လွတ်ပါတယ
်မတရားအသိဥပဒေပုံမှန်စက္ကွန်တင်းနဲ့တရားစွဲခံရတာနဲ့ပတ်သက်လို့ ABSDF ကကန့်ကွက်လိုက်ပြီးသူတို့အဖွဲ့အစည်းဟာပြည်내အစ်စ်ပြည်ကောင်စုအစ်စ်နဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားပြီးဖြစ်တယ်လို့အစိုးရကမတရားအတင်းနဲ့အကြမ်းဖက်အဖွဲ့အစည်းအဖြစ်ကပယ်ဖျက်ထားတဲ့အဖွဲ့ဖြစ်ကြောင်းလည်းကြေညာချက်ထုတ်ပြန်ထားပါတယ်။အခုလိုထောင်ဒဏ်ချမှတ်ခဲ့တဲ့အပေါ် ABSDF ဘိုးဥက္ကဋ္ဌဦးတန်ကဲကအခုလိုပြောဆိုလိုက်ပါတယ်
။ချုပ်ဆိုထားတဲ့စာချုပ်တွေရှိတယ်သဘောတူစာချုပ်အစဉ်အဆက်တွေထဲမှာပါဝင်တဲ့ကျွန်တော်တို့တပ်ဖွဲ့ဝင်တွေရဲ့တရားဝင်သွားလာခွင့်နောက်တစ်ခုကကျွန်တော်တို့တရားဝင်ငလာကျွန်တော်တို့ဒီနေထိုင်ခွင့်ပေါ့နော်ကျွန်တော်တို့ဒီလွတ်လပ်စွာသွားလာခွင့်တွေကိုဒါသဘောတူညီချက်တွေကိုချူဖောက်တာကြားတယ်လည်းမြင်တယ်အဲနောက်တစ်ခုကတော့ဒီကျွန်တော်တို့မှာစာချုပ်အစဉ်အဆက်တွေကကျွန်တော်တို့ဒါချုပ်ဆိုခဲ့ကြတဲ့အထက်မှာအန်စီအေစာချုပ်ဆိုတဲ့တနင်္ဂနွေလုံးစာချုပ်ထဲမှာလည်းအဲ EAO တွေတိုင်းတာလည်းလည်းကရင်တော်လိုက်ဖွဲ့စည်းအတွက်ဒီဆုံးဖြတ်ချက်တွေရှိတယ်သဘောတူညီချက်တွေရှိတယ်အဲ့ဒီအခန်းသုံးပေါ့နော်ပြစ်ခတ်တက်ခတ်မှုရစီဆိုင်ရာဒိဋ္ဌိရာများတပ်ဖွဲ့ဝင်များလွတ်လပ်စွာသွားလာခွင့်ဆိုတဲ့အဲသဘောတူညီချက်တွေကိုကဒါတာဝန်ယူမှုတာဝန်ခံမှုဒါမရှိအောင်လည်းပြတ်သားတာကြပါတယ
်အခုစီရင်ချက်ချခံရသူတွေစတင်ဖမ်းဆီးခံခဲ့ရခြင်းကလေးက ABSDF ဘိုးအဖွဲ့အနေနဲ့အမျိုးသားပြည်လဲတင်းမြဲရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ငြိမ်းချမ်းရေးကော်မရှင်တို့ကိုအကြောင်းကြားစာတွေပေးပို့ခဲ့ပြီးပြည်အောင်စုအစ်စ်ပြစ်ခတ်တိုက်ခိုက်မှုဆိုင်ရာပူးရဲစောင့်ကြည့်ကော်မတီ JMCU ကိုလည်းစာပေးပို့ခဲ့ပေမဲ့အကြောင်းပြန်ကြားခြင်းမရှိဘူးလို့လည်းဥတန်ခဲကပြောပါတယ်။နိုင်ငံရေးလေလာအုံသက်သူသတင်းစာဆရာဦးစီသူအောင်မြင့်ကတော့အခုလိုဖြစ်ရက်တွေနဲ့ပတ်သက်လို့
ဒီဟာကယုံကြည်မှုတွေလဲပါစီတဲ့အချက်တွေမှာဟိုစားတယ်ဒီလိုဆိုတော့ဟိုတမတ်မကရဲနေရာမှာတမတ်ကရီလာတို့ဥပဒေကြီးပြောက်ကြရဲဆိုတာတမျိုးပေါ့ဒီစီဝါလုပ်တယ်တော့ကိုကိုကူးရဲဒါဆိုတော့တမျိုးပေါ့အခုကစက္ကလစ်ပြည့်တဲ့ဗာညာဆိုတဲ့ဥစ္စာက NGO စာချင်းတွေကလည်းဒီချာပါပြီးသားပဲလေအဲဒါမျိုးတွေတော့ဟိုရှောင်ကျင်ပြည့်တယ်လို့ထင်တာပဲလေ
2016ခုနှစ်ဒီဇင်ဘာလတုန်းကလည်း ABSDF ဗဟိုကော်မတီဝင်ဦးမင်းထိတ်ကိုပုံမှန်စက္ကွန်တင်းနဲ့ဖမ်းဆီးပြီး၈လကျော်ကြာရုံးတင်စစ်ဆေးပြီးတဲ့နောက်မှာတော့တရက်တည်းလွတ်ပေးခဲ့ဘူးလားရှိခဲ့ဘူးပါတယ်ရှင်